Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါရှင် VOA American တန်းကနေ2022ခုနှစ်ဒီဇင်ဘာ18ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925 30 နဲ့ line let meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလီမာကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်တို့မောင်သားမဒီကနေ့ညပါမယ့်သတင်းတွေနဲ့မိတ်ဆက်ပေးပါစီ COVID-19 ကူးစက်မှုဆက်လက်တက်နေတာဟာကာကွယ်ဆေးကိုမညီမညွတ်ဖြန့်ဝေနေရတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့အကြီးအကဲကပြောပါတယ်။COVID-19 ကပေးအား2024လောက်ထိကျော်ဝနိုင်တယ်လို့ဖိုင်ဇာကုမ္ပဏီကခန့်မှန်းလိုက်ပါတယ်။အီရန်နဲ့အမေရိကန်တို့နျူကလ িয়ার သဘောတူညီချက်ဆွေးနွေးခဲ့ရမှာတောက်ချန်နေကအတန်အသင့်တိုးတက်မှုရှိခဲ့တယ်လို့အမေရိကန်ကပြောပါတယ်။အဲ့ဒီသတင်းတွေပြည်မြန်မာသတင်းတွေကိုလည်းဦးသားညွန့်ဦးနဲ့သူကြီးညာပေးကြပါပါမအနေနဲ့
။ဟုတ်ကဲ့ပါရှင်။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဆရာနာတိမ်မှုစန့်တင်သူတွေရဲ့နေအိမ်အဆောက်အအုံတွေကိုစစ်ကောင်စီဘက်ကချိတ်ပိတ်သိမ်းဆည်းနေရတာနဲ့ပတ်သက်ပြီ
းဒါကအာရမားနဲ့ဟုတ်တယ်နဲ့မြန်မာဆောင်ရပြီးချင်အောင်လုပ်နေတဲ့ကျန်းဖက်အဖွဲ့အစည်းပဲလေ
ရေဦးတိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဦးမြင့်ထေပြောသွားတာပါဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါတခါအာနာသိန်းစစ်ကောင်စီကိုအမေရိကန်ထက်အရေးယူဖို့လှုံ့ဆော်တာအပါအဝင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစူးစီးမှုတွေနောက်ပြီးကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်မှုအခြေအနေဒီလိုနိုင်ငံတကာသတင်းတွေနဲ့ထိတ်တန့်ရောက်သတင်းတွေစနေအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးတင်မောင်သားနဲ့ကိုသားညီတို့ကပြောပြပေးမှာပါ
COVID-19 ကူးစက်မှုဆက်လက်တက်နေတာဟာကာကွယ်ဆေးကိုမညီမညွတ်ဖြန့်ဝေနေရတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့အကြီးအကဲကပြောပါတယ်။အာဖရိကပြည်သူ့ကျန်းမာရေးနိုင်ငံတကာပထမညီလာခံမှာအခုလိုပြောကြားခဲ့တာပါ။ကာဗီကတတိယနေ့ထက်ရောက်လာခဲ့ပြီးမဲ့သေဆုံးနေတာက30ကျော်လာပါတယ်။လူရေ9သန်းသေဆုံးခဲ့ကြပြီးပါပြီ။ဒါကလည်းတရားဝင်အကြောင်းကြားတဲ့စီးရင်သာဖြစ်ပါသေးတယ်လို့ WHO ရဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ်ကာကွယ်ဆေးကတမျိုးလည်းမဟုတ်ပဲမျိုးမျိုးထုတ်နိုင်ခဲ့တာကသိပ္ပံပညာရဲ့အောင်ပွဲဖြစ်ပေမဲ့ကာကွယ်ဆေးကိုမညီမညွတ်ဖြန့်ဝေနေရတာကတော့လူသားမျိုးနွယ်တစ်ခုလုံးရဲ့ကြဆုံးမှုဖြစ်ပါတယ်လို့သူကဆိုပါတယ်တကမ္ဘာလုံးမှာကာကွယ်ဆေးအလုံးပေါင်းတန်း 8,500 ကျော်ထုတ်ပြီးပါပြီတမိုင်းမှာအကြီးမားဆုံးကာကွယ်ဆေးထုတ်လှုပ်ရှားမှုဖြစ်ခဲ့ပေမဲ့အာဖရိကလူဦးရေရဲ့ 800 ခန့်လုံးကပဲကာကွယ်ဆေးကိုအပြည့်ရရှိနိုင်ကြပါတယ်လို့ WHO ညွှန်ကြားမှုချုပ်ကပြောပါတယ်အဒီလိုစိတ်မထုတ်ကြရတဲ့အတွက် virus ကပုံပုံပြန့်နှံ့ပြီးမျိုးကွဲတွေပေါ်ပေါက်လာတာပါအဲ့ဒီမျိုးကွဲတွေကိုဘယ်လိုကာကွယ်ရမယ်ဆိုတာမသိသေးတယ်လို့ဘာဖြစ်လာမယ်ဆိုတာကိုလည်းကြိုတင်ခန့်မှန်းလို့မရသေးပါဘူးလို့သူကပြောသွားပါတယ်ဒါကြောင့် omicron မျိုးကွဲပေါ်ပေါက်လာတာဖြစ်တယ်လို့ဆိုပါတယ်ကာကွယ်ဆေးထိုးလာတနစ်ကျော်လာခဲ့တဲ့အချိန်မှာလွန်ခဲ့တဲ့ဆယ်ပတ်အတွင်းကာကွယ်ဆေးမျှဝေနိုင်တာက8-9လမှာစုစုပေါင်းမျှဝေနိုင်တာတဲ့ပုံများလာခဲ့တဲ့အတွက်အချိန်ကုန်ကတော့ရရှိလာပြီလို့ WHO ညွှန်ကြားမှုချုပ်ကဆိုပါတယ်
ကမ္ဘာမှာကြုံရတဲ့ COVID ကပ်ဘေးဟာ2024ခုနှစ်ထိကိုကြုံရနိုင်တယ်လို့ COVID ကပ်ဝစီတိကထုတ်လုပ်တဲ့ Pfizer ကုမ္ပဏီကခန့်မှန်းပြောပါရယ်။ဒါပြန်အသက်၄နှစ်ကနေဒီကမ္ဘာခင်ဗျာဒါပြန်အသက်၂နှစ်ကနေပြီးတော့၄နှစ်ထိရွယ်ထုတ်လုပ်တဲ့ COVID ကပ်ဝစီဟာသူတို့မျှော်မှန်းထားသလောက်ခုခံစွာမရှိဘူးလို့လည်းပြောပါရယ်။ဒါကြောင့်မလို့ clinic တွေအတွက် COVID ကပ်ဝစီအတီးပြုတ်ပေးနိုင်မယ့်အလားအလာလည်းနောက်ကျနိုင်ပါရယ်။ COVID ရောဂါကူးစက်မှုတွေဟာတချို့ဒေသတွေမှာလာမယ့်တစ်နှစ်နှစ်နှစ်ကာလတွေထိရှိနေနိုင်တယ်လို့ဖိုင်ဇာကုမ္ပဏီရဲ့သိပ္ပံရပ်ဆိုင်ရာရရှိချုပ်မက်ကယ်ဒေါ့စတန်ကယင်းမြုံနံသူတွေကိုရှင်းပြတဲ့ပွဲတစ်ခုမှာပြောပါရယ်တခြားနိုင်ငံတွေမှာတော့ယောဂပိုးဟာပုံမှန်အသားကျလာတဲ့သဘောနဲ့ထိန်းချုပ်ကင်ပြွင်နိုင်တဲ့အဆင့်မျိုးမှာတော့ရှိနေဦးမယ်လို့ဆိုပါရယ်2024ခုနှစ်ကျရင်တော့ယောဂပိုးဟာတစ်ကမ္ဘာလုံးမှာအသားကျလာလိမ့်မယ်လို့ဖိုင်ဇာကခန့်မှန်းပါရယ်ယောဂပိုးအသွင်ပြောင်းလဲမှုဖြစ်စဉ်တွေကတော့ကာဝဲဆေးတွေကိုဘယ်လိုဖြန့်ဖြူးထိုးနှံပေးနိုင်မလဲဆိုတာနဲ့ကာဝဲဆေးထိုးမှုအားနည်းနေတဲ့နေရာတွေမှာကာဝဲဆေးဘယ်လောက်ဖြန့်ပေးနိုင်မလဲဆိုတဲ့အပေါ်မှာတည်လိမ့်မယ်လို့ဒေါ့စတန်ကပြောပါတယ်။မျိုးကွဲသစ်ပေါ်လာတွေကလည်းကပ်ပြီးကျော်ပါသွားဖို့အလားအလာတွေကိုထိခိုက်သေးအောင်မှုရှိမယ်လို့ဆိုပါတယ်။ Pfizer ဟာဂျာမနီနိုင်ငံက BioNTech နဲ့တွဲပြီးတော့ COVID ကာဝဲဆေးထုတ်လုပ်ခဲ့ရမှာလာမယ့်နှစ်သူ့ရဲ့ဝင်ငွေဟာ31 billion ဖြစ်လိမ့်မယ်လို့ခန့်မှန်းထားပါတယ်။လာမယ့်နှစ်မှာကာဝဲဆေး4 billion ထုတ်ဖို့လည်းအစီအစဉ်ရှိပါတယ်။ဒါပြင်သူစမ်းသပ်ထုတ်လုပ်တဲ့ Pfizer Paxlovid ဆီဟာလေ COVID ရှိသူတွေကို တက်တာပျောက်ကင်းနိုင်တယ်လို့ စမ်းသပ်တွေ့ရှိမှုတွေ့ရှိထားပါတယ်။ လက်ရှိကမ္ဘာမှာပြန့်နှံ့လာတဲ့ Omicron COVID မျိုးကွဲပေါ်မလာခင်ကတော့ American ပြည်သူ့မှာ 2022 ခုနှစ်ကြာလို့ရှိရင် ကပ်ပြီးအဆုံးသတ်နိုင်လိမ့်မယ်လို့ American ပြည်သူ့ရဲ့ ကူးစက်ရောဂါထိန်းချုပ်ရေးအကြီးအကဲ Anthony Fauci က ခန့်မှန်းထားခဲ့ပါတယ်။
2015 ခုနှစ်မှာရရှိခဲ့တဲ့ Iran နဲ့ Nuclear သဘောတူညီချက်ကို ပြန်လည်အသက်သွင်းဖို့အတွက် တော်ဝိုက်ဆွေးနွေးပွဲတွေကျင်းပနေခဲ့ရမှာတောက်ချာနေကပြီးဆုံးသွားခဲ့တဲ့နောက်ဆုံးဆွေးနွေးပွဲမှာတော့အတန်အသင့်တိုးတက်မှုရှိခဲ့တယ်လို့အမေရိကန်ကပြောကြားပါတယ်။ဒါပေမဲ့ဆက်သက်ပြီးသဘောတူအောင်လှုပ်လှုပ်ကြရမှာကအများကြီးကြံနေသေးတယ်လို့သူကဆိုပါတယ်။အီရန်ရဲ့နျူကလ িয়ার ဆွေးနွေးပွဲအကြီးအကဲနဲ့ဒုတိယနိုင်ငံကြီးဝန်ကြီးအလီဘဂရီခါနီကလည်းတိုးတက်မှုရှိတယ်လို့တွစ်တာမှာရေးပါတ ဂျာမနီတို့ကိုကြားထားပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်နဲ့ဆွေးနွေးခဲ့ရမှာရရှိခဲ့တဲ့သဘောတူညီချက်၂ချက်ရှိတယ်လို့အမေရိကန်တာဝန်ရှိသူကပြောပါတယ်။ကာရော့ရှ်မြို့နျူကလ িয়ার ထုတ်လို့ရေးဆက်ရုံမှာကင်မရာရီတက်စင်ဖို့အီရန်ကသဘောတူခဲ့တာနဲ့ပိတ်ဆို့အရေးယူထားတာကိုရုပ်သိမ်းဖို့ထိတ်ချုပ်ထားတဲ့နျူကလ িয়ার ထုတ်လို့မှုအပိုင်းတွေကိုသဘောတူတတ်မှတ်နိုင်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူကဆိုပါတယ်။
ရှင်းချင်ရောက်ဆွေးနွေးပွဲကိုစဖို့အီရန်ကမကြမီသဘောတူလိုက်မယ်လို့အမေရိကန်ကမျှော်လင့်နေပါတယ်။အမေရိကန်ပြောင်စုတွင်အများပြည်သူကြမ်းမာရင်းတဲ့သဘောပတ်ဝန်းကျင်ထင်းသိမ်းရရှိတွေကကြေညာပြောပါတယ်။ပကြာရင်တော့ကသမရဂျိုးဘိုင်ဒန်လက်မှတ်ရေးထိုးကြည့်ပြုခဲ့တဲ့နိုင်ငံတော်ခြေကအဆောက်အအုံအသုံးစိတ်မူကြမ်းတဲကနေပြီးတော့ဒီအသုံးစိတ်ကိုထုတ်ယူသုံးစွဲမှာလည်းဖြစ်ပါတယ်။ ဒီအတွက်ရမုံငွေမရှိတာကြောင့်လုပ်ငန်းထိခိုက်နေရတဲ့ပြည်내20လေးခုကစူပါဖန်အဆီဇင်တွေကင်တွယ်နေသူတာဝန်ရှိသူတွေအတွက်တော်လေးအထောက်အကူဖြစ်စေမှာပါ။ဘေးအန္တရာယ်ရှိတဲ့စစ်ပစ္စည်းနေရာပေါင်း50နီးပါးကစွန့်ပစ္စည်းတွေကိုရှင်းလင်းဖယ်ရှားဖို့ဖြစ်ပါတယ်။ဒါလိုမျိုးစစ်ပစ္စည်းနေရာတွေရဲ့60%ရာခိုင်နှုန်းလောက်ဟာဝင်ငွေနှဲပြီးတော့လူနည်းစုလူမှုအတိုင်းဝိုင်းနေရာတွေမှာဖြစ်ပြ
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညပိုင်းတိုမီတာ25 kHz 7183ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုရဲ့စနေနေ့ညသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်စစ်ကောင်စီကောင်းဆောင်ရဲ့ဒီမိုကရေစီရဲ့အထောက်အပံ့တွေကိုချီးကျူးလိုက်ပြီးအာနာသိန်းလာဥရီနဲ့အညီဖြစ်တယ်လို့ဂျပန်ဆွေရဝန်ကြီးဟောင်းဟီဒီယိုဝါဒနာဘေးကပြောကြားလိုက်ပါတယ်။ဂျော်လာ30ရက်နေ့ကဂျပန်မြန်မာသင်းရဲ့ပုံမှန်အစည်းအဝေးမှာအသက်68နှစ်ရှိပြီဖြစ်တဲ့မစ္စတာဝါဒနာဘေးကခုလိုပြောကြားခဲ့တာဖြစ်တယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်။စစ်တပ်နဲ့ချိတ်ဆက်မှုရှိတဲ့ကုမ္ပဏီတစ်ခုနဲ့အတူဒေါ်လာ42သန်းတန်ကုန်တိုက်မှာရင်းနှီးမြှုပ်နှံကြဖို့သူကစူးစမ်းနေတာပါ။ဝါဒနာဘေးရဲ့ကုန်တိုက်စီမံချက်ကဆက်လက်လှုပ်ဆောင်နေပါတယ်လို့စစ်ကောင်စီကစာနဲ့ပြန်လည်ဖြေကြားကြောင်းရိုက်တာသတင်းဌာနကပြောပါတယ်။ဂျပန်မြန်မာအသင်းကိုဝါဒနာဘေးကထူထောင်ခဲ့တာဖြစ်ပြီးဂျပန်ကုမ္ပဏီကြီးတွေရဲ့အထောက်ပံ့နဲ့အသင်းကယက်တည်နေပါတယ်။ဒီနှစ်မှာအနည်းဆုံးကုမ္ပဏီ6ခုဟာအာဏာသိမ်းပြီးလူခွေရေးချိုးဖောက်မှုတွေကြောင့်အသင်းကထွက်ခွာသွားခဲ့ကြပါတယ်။အဲ့ဒီအထက်မှာတိုတာကားကုမ္ပဏီလည်းပါဝင်ပါတယ်။ Hilux ပစ်ကပ်ကားတွေကိုမြန်မာပြည်မှာထုတ်လုပ်ဖို့တိုတာကုမ္ပဏီကစီစဉ်ခဲ့ပေမဲ့အာနာသိန်းကလေးကအဲ့ဒီအစီအစဉ်ကိုရပ်ထားခဲ့ရတာပါ Suzuki ကားကုမ္ပဏီနဲ့ Mitsubishi ကုန်သွယ်ရေးကုမ္ပဏီတွေကတော့ Mr. Watanabe ရဲ့အသင်းကမထွက်ကြသေးပါဘူး Watanabe ရဲ့သားလည်းဖြစ်အသင်းရဲ့အတွင်းမှုချုပ်လည်းဖြစ်တဲ့ Yusuke Watanabe က Diplomat Magazine မှာစောင်းပါတစ်စောင်ရေးခဲ့ပြီးအဲ့ဒီစောင်းပါထဲမှာဂျပန်နိုင်ငံဟာစစ်ကောင်စီရဲ့ပေါင်းမှုတကားဖြစ်ပဲနေတဲ့နဲ့အစိုးရကြောင်းလဲရေးဆိုတဲ့အနောက်နိုင်ငံတွေရဲ့မူဝါဒနောက်ကိုမလိုက်သင့်ဘူးလို့ဆိုခဲ့ပါတယ်လူခွေရင်နဲ့နိုင်ငံသားမူဝါဒလေ့လာရေးအဖွဲ့တွေကတော့ဝါဒနာဘေးရဲ့ပြောဆိုချက်တွေဟာလူသတ်မှုတွေနဲ့လူခွေရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုပြီးအာဏာသိမ်းတာတရားမျှတကြောင်းစင်ကြေပေးနေတာဖြစ်တယ်လို့ဝေဖန်ကြပါတယ်
။မြန်မာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားစီရင်တပ်တွေကြားတိုက်ပွဲကြောင့်မလို့ကြေးရွာသား2500လောက်ဟာထိုင်းနစ်ဆက်ဖြတ်ကျော်ပြီးတော့ထိုင်းနိုင်ငံတွင်းမှာခလုံရောက်ရှိလာတယ်လို့ထိုင်းစစ်တပ်အရာရှိတူက EP သတင်းဌာနကိုပြောပါတယ်။ရန်လက်ချီအဲ့ဒီကြေးရွာသားတွေဟာတောင်ရင်မြစ်ကိုဖြတ်ပြီးတော့ထိုင်းနိုင်ငံမဲဆောက် KI တဲကိုဒီဇင်ဘာလ16ရက်နေ့ကလေးကရောက်ရှိလာကြတာဖြစ်တယ်လို့ထိုင်းနယ်ခြားဆောက်တပ်တွေကအဲ့မှာလုံခြုံရေးစောင့်ယူပြီးနေတာကိုလည်းတွေ့ရပါတယ်။ဒီသက်ကလူပြောရတော့ထိုင်းနယ်မြေတဲကိုလက်နက်ကြီးနှလုံးကြောက်ခဲ့ပြီးတော့ အဲ့ကဒီကြံခင်းတချို့ပျက်စီးသွားတယ်လို့ AP သတင်းမှာရေးပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့အဲ့ဒီဒုက္ခသည်တွေကိုအကြောင်းတစ်ခုမှယာယီနေရာချထားပေးပြီးတော့အစာရေစာပါဝင်လူသားချင်းစာနာမှုအကူအညီတွေလည်းပေးထားပါတယ်။အဲ့ဒါပြင်သူတို့ကိုကိုဗစ်ရောဂါပိုးစစ်ဆေးမှုတွေလည်းလုပ်ပါတယ်။အခုလိုမျိုးလူတွေအစုလိုက်ပြုံလိုက်ထွက်ပြေးရတာမျိုးကိုပြီးခဲ့တဲ့ဧပြီလအတွင်းကလည်းဖြစ်ခဲ့ဘူးပြီးတော့အဲ့ဒီတုန်းကတော့ကရင်တိုင်းသားနေမြေတွေကိုမြန်မာစစ်ကောင်စီကလေရင်နဲ့လေကြောင်းတက်ခိုက်တာကြောင့်ဖြစ်ပါတယ်။အဲ့ဒီတုန်းကသူတို့ကိုထိုင်းနိုင်ငံအတွင်းမှာယာယီခုံလုံးနဲ့ပေးခဲ့ပြီးဒီနောက်မှာတော့မြန်မာပြည်ဘက်ကိုပြန်ပို့ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာစစ်တပ်ကအာဏာသိမ်းပြီးတော့ငင်းငယ်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်တကြွလှုပ်ရှားသူတွေလွတ်တော်မတ်တွေအတော်များများနေဆက်ကိုတင်းရှောင်ပြီးတော့တိုင်းသားလက်နက်ကင်ဖွဲ့စည်းထိန်းချုပ်ရာဒေသတွေစီကိုခိုးလုံရောက်ရှိလာကြတာဖြစ်ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တကြွလှုပ်ရှားတဲ့ PDF ဒေသခံကာကွယ်ရေးအဖွဲ့တွေကိုအဲ့ဒီဒေသတွေမှာစစ်သည်တန်းတွေဖောက်ခွဲတန်းတွေပြီးနေရဆိုပြီးတော့ဆက်ဆွဲရတာရှိပါတယ်။လေကောက်ကူဒေသတိုက်ပွဲတွေကြောင့်မို့ထိုင်းနိုင်ငံတေကိုထွက်ပြေးခိုးလုံသူတွေရှိသလိုပဲဒေသချင်းပစ်ခတ်မှုတွေဆက်ဖြစ်နေတာမို့လို့ဒေသခံတော်များများဟာနေဆက်မဖြတ်နိုင်ပဲတောင်းရင်မြင်နာအနီးတစ်ဝိုက်တောတောင်တွေထဲမှာလှည့်လည်ကူအောင်နေကြရတယ်လို့လည်းဒေသခံတွေကပြောဆိုပါရခင
်စီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုအချက်အလက်ကြုံနေရတဲ့အာဖဂန်နစ္စတန်နိုင်ငံကိုကူညီကြဖို့မွတ်စလင်တိုင်းပြည်တွေကိုပါကစ္စတန်ကစုယုံနေပါတယ်အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC 58နိုင်ငံစီးပွားကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာမနက်ဖြန်တင်းကုန်နေမှာကျင်းပမှာဖြစ်ပါတယ်အဒီအစည်းအဝေးမှာနိုင်ငံအကြီးဝင်ကြီးတွေဟာအာဖဂန်နစ္စတန်ကိုအကူအညီပေးနိုင်မဲ့နီးလန်းတွေကိုရှာဖွေဖော်ထုတ်ကြမှာဖြစ်ပါတယ်လို့ပါကစ္စတန်နိုင်ငံအကြီးဝင်ကြီးရှာမာမုတ်ကရချီကပြောကြပါတယ်အမေရိကန်ရုရှားနဲ့တရုတ်နဲ့ဥရောပသမဂ္ဂတို့ကလည်းအထူးကိုယ်စားလှယ်တူးစီဆင်လွတ်ကြပါပါတာလီဘန်နိုင်ငံအကြီးဝင်ကြီးအမာခန်မုစတာကီလည်းတက်ရောက်မှာဖြစ်ပါတယ် OIC အစည်းအဝေးဟာတာလီဘန်အစိုးရကိုအသီးမှတ်ပြုတာမဟုတ်ဘဲဆက်သွယ်လုပ်ကိုင်ရေးပဲဖြစ်ပါတယ်လို့ပါကစ္စတန်နိုင်ငံအကြီးဝင်ကြီးကပြောပါတယ်
ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်တွင်ပြင်းထန်ဆုံးမုန်တိုင်းတိုက်ခိုက်မှုကြောင့်မလို့တိုက်ဆုံးသူဟာ23ဦးထက်မနည်းရှိသွားပြီဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံရဲ့တောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုရိုက်ခတ်သွားတဲ့ Rai Typhoon မုန်တိုင်းကြောင့်လူပေါင်း3000ကျော်ဟာသူတို့ရဲ့နေရပ်တွေနဲ့ကမ်းခြေတားယူစခန်းတွေကနေထွက်ပြေးခဲ့ကြရတာဖြစ်ပါတယ်မုန်တိုင်းရောက်မလို့ဆက်သွယ်ရေးနဲ့လက်စစ်တားတွေပါပြတ်တောက်သွားပြီးတော့အမိုးကာတွေပျက်စီးတာတွေလက်စစ်တားတိုင်ကြီးတွေပြိုလဲတာတွေအထိဖြစ်ခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဥတည်မောင်တန်းနဲ့ကိုသားညုံတို့ကပြပြပေးခဲ့တာပါအခုဆက်ပြီးတော့စနေညရဲ့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးစီမှာရယ်အရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စကိုင်းတိုင်းဒေတာကြီးအပါအဝင်နိုင်ငံတဝန်းကနေအိမ်အဆောက်အုံတွေဒါဇင်နဲ့ချီပြီးနိုင်ငံတော်ပိုင်အဖြစ်လိုက်လံသိမ်းယူနေတဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းဒေါ်တာတွေစူးစီးတင်ဆက်ပေးထားပါတယ်ရှင်
တို့အတန်ကိုခိတရနာထားတဲ့အတွက်အရင်ဆောင်မတွေကပြန်လည်ရွေးချယ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။နားဆင်သူတွေသဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုခါချင်ပေါင်းများစွာကိုနိုင်ငံတော်အပိုင်အဖြစ်သိမ်းယူနေပါတယ်။ဒီလိုသိမ်းယူမှုတွေဟာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်သူတွေကိုအရေးယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်အပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီဆောင်မအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံ့အပြားမှာပြုလုပ်ခဲ့ခြင်းကကိုစံတင်းကလည်းသူ့မျိုးနွယ်ကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါ။ဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာချိန်မှာတော့ကိုစဲတင်းကနေအိမ်ကိုစွန့်ခွာခဲ့ပါတယ်။မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုစွန့်ခွာခဲ့တာ5လကျော်6လလောက်ရှိပါပြီ။သူကဝက်လက်မြို့နယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအသက်မွေးမ်းချောင်းပြုပါတယ်။အော်တိုဝါလာကုံပိုင်းမှာတော့သူတို့မိသားစုပိုင်တဲ့နေအိမ်နဲ့ကိုပိုင်ချောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်ဖြင့်တင်းစီကအစာအုပ်တွေကိုချိတ်ပိတ်သွားတယ်လို့ကိုစဲတင်းသိလိုက်ရပါတယ်။တိန့်စီခံလိုက်ရတဲ့သူ့အိမ်ရှင်းနဲ့ကိုပိုင်ကျောင်းရှင်းမှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်တိန့်စီလိုက်ရတယ်ဆိုတော့ဖနိုင်းအနေအထားချိတ်ဆွဲထားပါတယ်။ကိုစဲတင်ကအနာတိန့်ဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့ PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ရင်းဆိုပါတယ်။
PBM เนี่ยก็เราก็เลยตะเกียบมาสะดุดมีบ่อ๋อสนับญาติเราตะเจ็ดหลุดซะตัวเลยต่อไปอ่ะแล้วทีเดียวด่าไอ้หลอกไปซะเนี่ยเราดีหลอกที่ไม่รู้อ่ะพูดขึ้นน่ะเพราะฉะนั้นอันนั้นที่ปฏิวัติหมดกันน่ะทีโลตั้งซี้ขันยาล่ะฮะตรุมีตาสุเยซีบ้าเยโกแผ่ซี้โหลุดตาเนี่ยอุดุเว้ลูกตูก็บอกไปเอ้ยสะเต็งกงนี่อวยเมียนบ่เนาะสะเต็งกงนี่ไอ้ไอ้ตัวเนี่ยดีซี้ติชูนี่ก้าเนี่ย 2 คู่โหลงว่าพ่นลงมาอ่ะสะเต็งกงนี่ก็ด่าตั้งไล่ได้ตัวเลยก็
โอ้จนเราเนี่ยจะเป็นกูไปต้องส่งในพิซซี่แล้วไม่เอาด้วยแต่จะจ้างกูพ่นไม่เอาลูกโอ้บัวตะคู่พิซซี่ปิดไล่ตาลูกลงๆไม่เอาพิซซี่ปิดไล่ตาลูกไอ้ลูกเนี่ยนะคู่เราไม่ในนี่เนี่ยจ้างนี่ติ้งขันไล่ยาล่ะก็กูเสร็จเดียวเท่าไม่เข้าป่าวออโตบาลเลียนนี่ก็มงยาดอนาฉันยักกว่าก็อันเดียวออโตบาลน่ะเส้นงายนี่ก็เสียอูต้ายนี่ตาจีหลุดออกกูซะเลยเนี่ย နေအိမ်တွေလည်းတင်းစီထားခံရပါတယ်။အိမ်နောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လှုပ်တော့ကိုယ်စားလှယ်နဲ့စီဒီယံမှာပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေကိုပိုင်ကျောင်းတွေစတိုးဆိုင်တွေဈေးဆိုင်တွေနဲ့တဲခုခံတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်။အဲ့လိုတင်းစဲခံရတဲ့အဆောက်အဦတွေရရှိမှာတော့ကိုယ်စားတဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းနေအောင်နဲ့ချိတ်ဆွဲထား ပ်ပြီးသားဖြစ်တယ်လို့ပြောပါတယ
်။ဒီနေ့နဲ့ပတ်သက်လို့တိမ့်တယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုတော့ဟိုဒါတိမ့်ပေါ့ဒါကအာရမနဲ့ဟိုဥရိနဲ့မြည်ဆောင်ရပြီးထင်ရလုံနေတဲ့ကျန်တဲ့အဖွဲ့ကြီးပဲလေသူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာဥရိနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားကြအကြောင်းလည်းမရှိပါဘူး။
အရာတော်မြို့နယ်က CDM လုပ်ထားတဲ့စီပင်ဥက္ကဋ္ဌရဲ့တားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စားဝတ်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်။ပြည်ရဲကျမကြီးတင်မကောင်းဘူး။ကျမကြီးတင်မကောင်းတော့သူ့ကိုစိုးရိမ်တာပေါ့နော်။အဲဖေရတနေရအသားတနေရတန်တဲ့မိသားစုဝင်တွေတနေရအဲ့လိုတနေရကြီးနေနေရတဲ့အခက်အခဲပေါ့နော်။အဲ့လိုတော့ရှိတယ်ဗျ။အဲဒီ UI လုံငန်းလည်းအခုအကောင်လုံးပိတ်ဆို့ထားတယ်ရောင်းလို့မပြုတော့ဆိုတော့လေအဲကျွန်တော်တို့ကတော့အဆင်ပြေပါတယ်ကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့အဲ့လိုမျိုးအိမ်ကဒီသားစုပဲဆိုရင်တော့အ
ဲ့ဒီနေ့ကစစ်ကောင်စီဖွဲ့ဝင်တွေလာပြီးချိတ်ပိတ်သွားတဲ့ပုံကိုလည်းမျက်မြင်တွေ့ရှိသူတွေရဲ့ပြောစကားအရသူသိရပုံကိုအခုလိုပြောပြပါတယ
်အဲကျွန်တော်တို့မိသားစုအိမ်ရဲ့ပြီးရင်မိသားစု UI လုံငန်းအရေးကြီးပေါ့နော်ပြီးရင်ဒီရောမျိုးစီရင်သားရပြုမှတည်ရင်မှအဲ့ဒီတွေကဟိုကစိုင်းနေတာပေါ့နော်စိုင်းနေတဲ့အဖြစ်ပဲအဲ့အဲ့အရာတွေကိုချက်ပြခံရတော့ဗျ။မှာတော့ဒီမိသားစုကုံလုံးလိုက်မှာတော့ဟိုအမားတယောက်တာဝန်ယူပြီးရောင်းနေရပါလေ။စိုင်းအောင်ကျတော့လာတော့ဦးသက်ရှိအလားတူပဲကျွန်တော်ဖြစ်နေမယ်အဲ့လိုမျိုးပေါ့နော်။ဟိုလာတော့ကျွန်တော်ဖြစ်နေမနေရကျွန်တော်နာမည်နေရမဟုတ်ဘူး။ဦးသက်ရှိစိုင်းလာလို့ပြောပြီးတော့ဦးသက်ရှိစိုင်းလို့ပြင်တာဟိုတော့မှတော့ဒီကဟိုသေးသေးလေးအကုံလုံးကနေပြောဒါဦးသက်ရှိလည်းမဟုတ်ဘူးသူမင်းကြီးစီဝါရေးလုပ်ငန်းဆိုပြီးတော့ပြောလို့အဲ့ကျတော့တညောပြောင်းသွားတယ်တနားရီတင်းမှာအကုန်ရှိပေါ့နော်။တနိုင်ချိန်ပြီးရတဲ့ပုံစံမျိုးပြောသွားပြီးတော့အဲဒါပြီးချိန်ပြီးသွားလို့ပြောရ
အစာဦးတွေကိုချိတ်ပိတ်ဒိန်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဦးကပြောထားပါတယ်ဒီလိုဒိန်းဆဲမှုတွေကမူရင်ဇေဝနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဇေဝများဆိုင်ရာဥပဒေအရသာဒိန်းဆဲခွင့်ရှိတယ်လို့လည်းပြောထားပါတယ်ဒါအပြင
်အဲဒီရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှုဖြစ်ပေါ်နေတဲ့ကာလအပေါ်ပေးပါဆိုရင်အဲဒီအိမ်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်နော်ချိတ်ပိတ်လို့ရတာဖြစ်ပါတယ်ပြီးတော့ဟိုအခုမှကျတော့ကျွန်တော်တို့ဒီလက်တော်မှာအဲဒီအမိန့်တစ်ခုမှကျတော့ဒီအခုပေါ့နော်ဒီဒီဖေဗူလာဒီနောက်ပိုင်းမှာပေါ့နော်သူတို့ဘာကိုပြောပါလဲတာချင်းညာချက်ရှိတယ်ဆိုတဲ့အခါကျတော့ဒီအရှင်အဲပါလဲမင်းအိမ်မှာပေါ့နော်ဒီအဲကိုမတိုင်ထားပဲနဲ့နော်ပါလဲဟိုအဲကိုမတိုင်ထားပဲနဲ့နော်အမိမတိလူတွေကိုအစုဖဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့ဒီအိမ်ကိုဟိုနိုင်ငံတော်ဘာသာဖြစ်မယ်ဟိုချိတ်ပိတ်မယ်ဆိုတာမျိုးတော့ရှိတယ်ဆိုတော့ဒီလိုအနေထားမျိုးမှာပဲမျိုးအင်တာအင်ကိုကျွန်တော်ချိတ်ပိတ်လို့ရတယ်သို့မဟုတ်နိုင်ငံတော်ဘာသာတွေနဲ့တင်းဆေးလို့ရတာဖြစ်တယ်အဲ့ဒီမျိုးမှအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျွန်တော်တို့တွေကတင်းဆေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတင်းဆေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်အဆက်ပြောထားပါတယ်လူ့ခွင့်ရေးကျွမ်းကျင်သူကိုနီကီတိုင်းမွန်ကလည်းအ အနာသိမ်းပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွှန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူခွင့်ရေးဥပဒေအရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝင်ကြီးဌာနကလည်းညှိနှိုင်းသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လိုရမယ်လို့ဆ ကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေအဆောက်အဦတွေချိတ်ပိတ်သိမ်းဆည်းတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရီးပြစ်မှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူ့အစိုးရတက်လာမယ်ဆိုရင်ချင်းချက်မရှိပြန်လည်သိမ်းယူမယ်လို့လည်းထုတ်ပြန်ထားပါတယ်။ NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အဆောက်အဦတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်သိမ်းယူနေတာကနိုဝင်ဘာလစန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့ RFA ရဲ့စည်ရင်းပြုစုထားမှုကသိရပါဗျ။အဲ့လိုသိမ်းယူထားတဲ့အိမ်ဒီထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမောင်စခေါင်းအေရီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီအိမ်တွေအပါအဝင်ကျောင်းသားသမဂ္ဂခေါင်းဆောင်တွေနဲ့NLD ပါတီဝင်တွေရဲ့အိမ်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းနေသားကြီးဆွတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လန်ရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
။တော်လန်ရေးပြည့်ရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့လိုတာလည်းကိုနိုင်တာလည်းကိုပြီးတော့အဲပြည်သူပိုင်ကတော့ပြီးပြီလေပြည်သူဆိုတာကျွန်တော်ပိုင်တာပဲ
။အခုလိုအချိန်မှာအကူအညီမဲ့နေတယ်လို့ခံစားနေရတဲ့ဝက်လက်ကဦးဆက်တင်ကတော့
ကျွန်တော်တို့ဒီအိမ်တိန်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူး။အဲအဲကြတော့ဘာဖြစ်လဲဆိုမိသားစုလိုက်ဘဝပြတ်တယ်လို့အဲ့လိုခံစားရတာပဲ။ဟုတ်တယ်ကျွန်တော်တို့ကဒါရီယာကိုမတရားသဖြင့်ရှာထားတဲ့ဟိုစီစဉ်ဥစ္စာလည်းမဟုတ်ဘူး။ဟိုကိုယ့်ကိုယ်ယူနာစူးစမ်းမှုနဲ့ဒီတိုင်းတာဒီရောက်အောင်အဲ့ဒါချိုးချံချွေတားပြီးလှုပ်ဆောင်လာရတာဆိုတော့ဟိုမိသားစုလုံးစိတ်လည်းဆင်းရဲကြတယ်ပေါ့ဗျာ။ဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းနဲ့ပြန်ရကြင်တာပေါ့ဗျာ။
မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်။ဒီလိုဖြစ်ရတဲ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ်
။ကျွန်တော်တို့အနေနဲ့ဒါဘယ်သူမှဒါသူတို့ကိုကျွန်တော်တို့ဒါစောရကတက်လို့မရတဲ့နေသားပါ။နော်ကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာရဲ့အကူအညီပေါ့နော်။နိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရတဲ့ကိုမလုပ်ရအောင်ဖြည်းဖြည်းရအောင်နဲ့အရေးယူပညာပေးဆုံးမစေချင်ပါလေ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒေါ်တန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒေါ်တန်တန်လှုပ်အစီအစဉ်ကိုဒေါ်တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ video အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့ကနေ့နေ့နဲ့6:00ကနေ9:00တွင်းမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်မြောက်ဖန်ဖို့ကုညီထားပြီး Foundation ဖြစ်တော်တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာဝိုင်းတို့သားတွေတင်ဆက်ပေးထားတဲ့ဒုအတန်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်တာနက်ကနေတဆင့်ဒီဇင်ဘာလ9ရက်နဲ့10ရက်နေ့ကကျင်းပခဲ့ပါတယ်။ကမ္ဘာဒီမိုကရေစီအခြေအနေကဘယ်လိုရှိပါသလဲ။ဒီမိုကရေစီတည်ဆောက်ရေးမှာဘာတွေလုပ်ဖို့လိုပါသလဲ။ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာမြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဥအောင်သူငိမ့်နဲ့ဦးတင်မောင်တန်းကဆွေးနွေးကြညာပေးထားပါတယ်ရှင
်ဒီမိုကရေစီထိပ်သီးညီလာခံကိုဒီဇင်ဘာလ9ရက်နဲ့10ရက်နေ့တွင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဦးစီးပြီးအင်တာနက်ကနေစတင်ကျင်းပခဲ့ပါတယ်အဖွဲ့အစည်းနဲ့တိုင်းပြည်ပေါင်းတရားကျော်ကိုဖိတ်ကြားခဲ့တယ်လို့သိရပါတယ်။ဒီတော့ကိုောက်တွေးဒီနေ့ကမ္ဘာမှာတွေ့ရတဲ့ဒီမိုကရေစီရဲ့အခြေအနေနဲ့စရအောင်ပြ။ခင်ဗျားဘယ်လိုမြင်လဲ
။ဟုတ်ကဲ့ဟိုနိုင်ငံတော်တော်များများမှာအခုပြောနေတာကတော့ကျွန်တော်တို့ဒီမိုကရေစီနောက်ပြန်ရည်စည်းလိုက်နဲ့ကြုံရတယ်ဆိုရဲအနေအထားမျိုးပြောပါတယ်။ဆိုတော့အထူးသဖြင့်ကတော့ကျွန်တော်တို့စီမှာကိုဗစ်ဒီကာလရိုက်ခတ်မှုပြဿနာတွေလည်းရှိတယ် COVID ကာလမှာကျတော့အစိုးရတော်တော်များများကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အစိုးရကြီးပေါ့ဟိုအစိုးရကအာဏာတွေအကုန်လုံးယူလိုက်ပြီးတော့ဟိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရသွားတာလည်းရှိတယ်ဆိုတော့နောက်တစ်ဖက်မှာကျတော့လည်းကျွန်တော်တို့ဒီဒီမိုကရေစီအခွင့်အရေးတွေဆောက်လာတဲ့အနေအထားမျိုးပေါ့တချို့နိုင်ငံတွေကဟို populism လို့ခေါ်တဲ့လူအများကြိုက်တဲ့ဝါဒကိုသုံးပြီးတော့တဖြည်းဖြည်းနဲ့အာဏာရှင်ဆန်ဆန်ဖြစ်လာတာတွေရှိတယ်နောက်တစ်ခါကျွန်တော်တို့လို့မြန်မာပြည်မျိုးမှကျတော့လည်းဆက်အနာသိန်းနာမျိုးနဲ့ပြန်ကြုံရတာမျိုးပေါ့ကျွန်တော်အဲ့လိုနဲ့ခြုံလိုက်လို့ရှိရင်ဒီမိုကရေစီကဟိုရှေ့မသွားဘူးနောက်ပြန်ဆုတ်နေတယ်ဆိုတော့ဟိုဒီလိုသုံးသပ်ချက်မျိုးတွေဟိုကြားတာများပါလေပြန
်ဟုတ်ကဲ့အခုပြီးသွားတဲ့ဒီမိုကရေစီထိတ်သိမ်းကြီးလာတာအပေါ်ကိုရောဘောက်သူဘယ်လိုများသုံးသပ်နေပါ့မလဲ
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီသမ္မတဂျိုးဘိုင်ဒန်တက်လာကြတဲ့ကဒီဒီလာကံသူကျင်းပကျင်တယ်ဆိုတဲ့ဟာမျိုးသူ့အာဒီတာတွေပြောတာတွေကြားရပါတယ်။တော့သူကတော့ဒီညီလာကံမှာစဖွင့်နေရပြောတာကဒီဒီမိုကရေစီရေးနဲ့ပတ်သက်လို့ဒီနေ့ကြုံရတဲ့ပြဿနာကဒါကျွန်တော်တို့ရဲ့ challenge ပေါ်ရအဓိကကျွန်တော်တို့ရင်ဆိုင်တွေ့ကြုံရတဲ့စိတ်ခေါ်မှုဆိုတဲ့ပုံစံမျိုးပြောပါတယ်။အဲ့တော့ဒါကိုဘယ်လိုတုံ့ပြန်ရင်ဆိုင်ရမလဲဆိုတော့မဟာဗျူဟာဆွဲကြမယ်ဆွေးနွေးကြမယ်ဆိုတဲ့သဘောမျိုးနဲ့အခုဒီကျိုဒီမိုကရေစီဆမ်မစ်ပေါ့နော်ထိပ်သီးကြီးလာကကျင်းပတယ်ဆိုတဲ့အမျိုးဟိုကြားပါတယ
်ဟုတ်ကဲ့ဒီနေရာမှာအာဖရိကနိုင်ငံတွေတော်တော်များများကလည်းတယောက်ကြတာကိုတွေ့ရတယ်ဆိုတော့အာဖရိကရဲ့ဒီမိုကရေစီခြေအနေနဲ့ဆက်ဆက်ပြီးတော့ကိုဝန်သူဘယ်လိုများသုံးသပ်ပါမလဲ
ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်အခုဒီညီလာကမှာဖိတ်ကြကနိုင်ငံပေါင်း130ဖိတ်တယ်လို့ပြောတယ်အဲ့ဒီမှာဟို civil society ခေါင်းဆောင်တွေနောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်တွေလည်းဖိတ်ပါတယ်ဆိုတော့ဒါပေမဲ့အငင်းထွက်တာကဒီဥစ္စာက controversial ပေါ့နော်ဆိုတော့တချို့နိုင်ငံတွေကိုဖိတ်ပြီးတော့တချို့နိုင်ငံတွေမဖိတ်ဘူးဆိုတဲ့အနေအထားမျိုးပေါ့အဲ့တော့အထူးသဖြင့်တော့တချို့နိုင်ငံတွေကနာမည်မှာဟို democrat ဆိုတဲ့ democratic ဆိုတာမျိုးတတ်ထားတယ်ဥပမာ democratic republic of congo လို့စသဖြင့်ပေါ့နော်ဆိုတော့အဲ့လိုတချို့နိုင်ငံတွေကိုတော့ဟိုဖယ်ရှားတတ်နိုင်စရာအကြောင်းရှိတယ်သို့ပေမဲ့လည်းတချို့နိုင်ငံတွေကရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်ဘာဖြစ်လို့အဖိတ်မခံရဘူးလဲဆိုတဲ့အမျိုးမှကျတော့ဟိုတော်တော်လေးအငင်းပွားစရာအကြောင်းရှိပါတယ်။တော့အာဖရိကမှာဆိုလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ Ethiopia တို့ဘာလို့ဟိုတချို့နိုင်ငံတွေမှာနောက်ပြဆုတ်တဲ့အနေအထားမျိုးကြုံရတဲ့ဟာလည်းဒါကျွန်တော်တို့သတိပြုမိပါတယ
်။ဟုတ်ကဲ့အာရှနိုင်ငံတွေကရောဘယ်နိုင်ငံတွေကိုဖိတ်ပြီးဘယ်နိုင်ငံတွေကျန်သွားခဲ့တယ်ဗျ။
အထူးသဖြင့်တော့အာရှမှာ Iraq တို့နောက်တစ်ခါ Pakistan တို့တချို့နိုင်ငံတွေကိုဖိတ်ကြတော့ကျွန်တော်တို့မတွေ့ရဘူး။ဒါပေမဲ့အထူးသဖြင့်တော့အာဆီယံနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘန်ကောက်ပို့စ်မှာလည်းရေးရတဲ့ဆောင်းပါးတွေဖတ်ရပါတယ်။ဆိုတော့အဲ့မှာတော့အထူးသဖြင့်အာဆီယံနိုင်ငံထဲမှာသုံးနိုင်ငံပဲဖိတ်တယ်။ဒါကျွန်တော်တို့အင်ဒိုနီးရှားဖိတ်တယ်၊မလေးရှားဖိတ်တယ်၊ဖိလစ်ပိုင်ဖိတ်တယ်ပေါ့နော်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဖိလစ်ပိုင်ကဒူတာတေးလက်ထက်မှာနောက်ပြန်ဆုတ်နေတဲ့သဘောမျိုးရှိတယ်။ဒါပေမဲ့စင်ကာပူလိုဟာမျိုးဟိုရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်။ပြောမယ်ဆိုရင်တော့တပါတီတွေကတော့ကြီးစိုးလာတယ်ဆိုတော့ဒါပေမဲ့စင်ကာပူလိုဟာမျိုးမဖိတ်ဘူး။ထိုင်းမှာလည်းဟိုဒီမိုကရေစီအစိုးရလို့တော့ပြောလို့ရနိုင်ပါလေ။ဒါပေမဲ့ထိုင်းလည်းမဖိတ်ပြန်ဘူးပေါ့နော်။ဆိုတော့အဲ့လိုအနေထားရတွေ့ရပါတယ
်။ဟုတ်ကဲ့။ကုလသမဂ္ဂတွေ့ရမှုကြောင့်အထော်နီယိုဂူတာရက်စ်ပြောခဲ့တဲ့စကားနဲ့ပတ်သက်ပြီးတော့ကုအောင်သူရဲ့အမြင်ကိုလည်းသိချင်ပါတယ်။သူကအခုလိုပြောပါတယ်ခင်ဗျာ
။ Polarization is undermining democratic institutions. Science and reason are under siege.All of these is eroding trust between
polarization လို့အင်္ဂလိပ်လိုပြောတဲ့ဝေယိုးဆော့ရောက်အစိုးမြင်လောက်ပိုင်းမျိုးတွေက democracy institution တွေကိုဖျက်ဆီးတယ်။တိတ်ပန်တဲ့ကြိုးကြောင်ယုတ်တိတွေခပြားဝိုင်းဝန်းအဖိစီးခံရရတယ်။ပြည်သူလူထုတဲ့ democracy ကောင်းဆောင်တွေ institution တွေကြားမှာရှိခဲ့ကြတဲ့ယုံကြည်မှုခပြားလည်းတတိတိနဲ့အတိုက်စားခံရရတယ်လို့သူကပြောပါတယ်။အဲ့တော့ democracy တိုင်းပြည်တွေမှာလူချိုင်များအောင်လုပ်တာတွေဆော့ဆော့ကိုအောင်သူပြောသွားခဲ့တဲ့ populism လို့ဟာမျိုးပေါ့နော်ပြီးတော့ဒီလူမျိုးရေးဝါဒတွေเนาะကျွန်တော်ထင်တယ် Guterres ကဆိုရင် white supremacy ဆိုပြီးလူပြည်တွေကြီးစိုးရေးဆိုတဲ့စကားလုံးတော့သုံးလားမသိအစိုးရလူပုဂ္ဂိုလ်အဖွဲ့အစည်းတွေပြောဆိုလုပ်ကင်ခဲ့ကြပုံတွေကိုရည်ညွှန်းပြီးပြောရတယ်လို့ယူဆပါတယ်အမေရိကန်မှာလည်းဒါမျိုးဖြစ်ခဲ့တာပေါ့နော်အဲဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့စကားကမြန်မာပြည်မှာဖြစ်ခဲ့ဖြစ်နေတာတွေနဲ့ကောသက်ဆိုင်တယ်လို့ပြောနိုင်မလား
မြန်မာပြည်မှာတော့ဟိုအခုအနေအထားမှာတော့ထင်ထင်ရှားရှားရှိတာကတော့စစ်တပ်ကအာဏာသိမ်းလိုက်တယ်အာဏာသိမ်းလိုက်တဲ့အခါကျတော့တစ်ဖက်ကဟိုစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့အုပ်စုကဟိုဒီမိုကရက်တစ်ကန့်ပေါ့နော်နောက်ထပ် also the Kuya, Bozamu, Yatwale, and the Tamu Shibai. No, not a Kajaro, a good Anadina Sitan and a Buan Swamu Loku, Janet, Yabe, Poesi, Siwai, the Ma, Janetto, Memagale, who Buan Swamu, or Kate, and the Tamu Shibai. So, Eloni Tamaro, who Genomian, General Rumaro, Yama Yara Puyo, who Sicilian, and she did, and the Tamu or she did.
Okay. အမေကတော့အခုလို့ပေါ့နော်ညီလာငါနေပါလေခေါ်လိုက်တဲ့အခါမှာတရုတ်ကလည်းငြိမ်မနေပါဘူးသူစနစ်ကဒီမိုကရေစီစနစ်ပုံစံတစ်မျိုး ਨੇ လို့တရုတ်ကပြောပါတယ်အဲကျွန်တော်တို့ကြပါစီအပေါ့နော်ကိုအောင်သူငြိမ်နေဆိုရင်လည်းရေပေါ်မိတ်ဆွေတို့ပြောကြမှာပေါ့နော်ကိုသားချောင်းကသူ့ရဲ့ခုတ်သားစာများဆိုတဲ့ကြံမှာညီးထားတာလေးရှိပါတယ်တရုတ်ပြည်ကြီးဟာမော်မျော်လင့်ခဲ့တယ်လို့ကွန်ဖရင့်နိုင်ငံတော်ကြီး So, the young Nayan Okal English Lulu, China, no? Democracy that works. So, be a loaded that democracy in a field is so at the ball, no? But a ma, the young democracy is so about less so I will do a chili shinja viva can be or a set of no? Any aboma will do ye and ying up a little shiba.
Okay. So, you got a general who you know a papu really had a shiba. No, at all. The general level of Sudia, the local through democracy, the web your mind. Not Pizu democracy, so near. So not a Kajaro general who liberal democracy or other Lamakam, which I mele, general Pisime Anasian democracy war. Sather Pientilu, so near, you Samuel Jabuare. Now, hello, any time I got to Yokaro, Sua Aguchema, Siwa Yale, Aumine, not a Kajaro le, Sue. လူတွေကိုအထူးသဖြင့်တော့ထမင်းဝအောင်ယူထားတဲ့နေအတွေထားမှာသူကကျွန်တော်ယူဆတာတော့ performance democracy ပေါ့နော်စွမ်းဆောင်မှုအရလောက်ပြီးတော့လူတွေကိုကျင့်နှံ့အောင်ထားတဲ့ နောက်တစ်ခါဒီဆုံးဖြတ်ချက်တွေကိုဘယ်လိုပြန်ပြင်မယ်ဘယ်လိုဩဇာလွှမ်းမယ်စသဖြင့်ဒီလုပ်ငန်းစဉ်တခြားလုံးမှာဟိုပါဝင်ခွင့်ရှိတယ်ပေါ့ဆိုတော့အဲ့တော့တရုတ်ကတော့ဒီလိုအခွင့်အရေးတွေကိုသူပေးထားတယ်ဆိုတဲ့ဟာမျိုးဟိုဒါဆွေးနွေးကြတာတွေ့ရပါတယ်ဆိုတော့နောက်တစ်ခုကကြတော့လဲသူပြောတာကတော့ဒီမိုကရေစီဆိုတာကတဲ့ဟိုကျွန်တော်တို့နိုင်ငံတချို့ကယူပဲလက်ဝါးကြီးအုပ်ထားဖို့
โอเคခုနောက်ဆုံးမိကုန်းပါပေါ့ဗျဆောစောကကိုအောင်သူပြောခဲ့တယ်လို့ပဲပဲပေါ့နော်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့ပါတယ
် In the face of sustained and alarming challenges to democracy universal human rights and all around the worldDemocracy needs champions.
Democracy နဲ့လူခွင့်ရေးပေါ်စိုးရိမ်ရလောက်အောင်တောက်လျှောက်စိန်ခေါ်နေပါတယ်။အဲဒီလိုစိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေတဲ့အခါကမ္ဘာတစ်ဝှမ်းမှာ Democracy အတွက်ဆောင်ရွက်ကြတဲ့ Champion တွေလိုပါတယ်။ဆိုတော့အာရှမှာ Democracy အတွက် Champion ရှိပြီလား။မရှိသေးဘူးဆိုရင်တော့ဘယ်သူဖြစ်နိုင်မယ်လို့ကောင်းသူထင်ပါသလဲ။ဒါကအာရှပေါ့နော်။အရာတက်ဆက်ဆက်ပြီးကျွန်တော်တို့ဥပမာလက်ချက်တုံးကမြန်မာနိုင်ငံရဲ့ဒီမိုကရေစီကူးမြောက်ဖို့နမူနာပုံစံတစ်ခုလို့တောင်းပြောဆိုခဲ့ကြတာရှိတယ်။မြန်မာကတော့ချန်ပီယံဖြစ်နိုင်သေးလား
။ကျွန်တော်တို့အာရှတစ်ခွေလုံးမှာကြည့်ရင်ဘသူကချန်ပီယံလုပ်ပြီးတော့ဒီမိုကရေစီကိုဦးဆောင်ပါလဲပေါ့။ဆိုတော့အဲ့ဒါတော့အခုချိန်ကြီးကတော့ကျွန်တော်ဟိုမတွေ့ရသေးဘူးလို့ပြောမှာပါ။ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီနိုင်ငံကြီးလို့ပြောတဲ့အိန္ဒိယနိုင်ငံပေါ့နော်လူကြီးလည်းသိပ်များတယ်ဆိုတော့ဒီနိုင်ငံကြီးကပြောမှဆိုပေါ်ပူလစ်လမ်းကြောင်းဘက်ကိုသူကသွားနေတယ်လို့ဖြစ်နေ။နောက်ကျွန်တော်တို့အာဆီယံမှာကြည့်ရင်လည်းဟိုဒီမိုကရေစီလို့ပြောတဲ့နိုင်ငံတွေကိုယ်တိုင်ကဟိုယုံကန်နေရတော့အဆင်မဲရှိသေးတာပေါ့နော်။ဆိုတော့အဲ့တော့ကျွန်တော်တို့ကရောဒီမိုကရေစီကိုဦးဆောင်မှုဆိုတဲ့ဟာမျိုးကတော့ကျွန်တော်ထင်တယ်ဟိုစိုးမယ်ကျွန်တော်တို့စိတ်ကူးရင်ရာကြလုံးနဲ့လို့လည်းချက်ပါတယ်ဗျာ
။ဟုတ်ကဲ့အခုဆွေးနွေးခဲ့ဒီကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလိမ့်လာရေး Institute ကဥအောင်သူကြီးဖြစ်ပါတယ်။ဒီနေ့ကျွန်တော်ရဲ့အစီအစဉ်ကို New Zealand ဝန်ကြီးချုပ် Jacinda Ardern ပြောတဲ့စကားနဲ့ညီကုန်းချုပ်လို့ပါတယ်။ Jacinda Ardern ကအခုလိုပြောပါတယ
်။ Democratic systems and the progress they make can be fragile. they need certain things to thrive. Among them,
democracy စစ်တပ်တွေနဲ့သူတို့လုပ်ခဲ့တဲ့တိုးတက်မှုတွေကဆုတ်ွယ်ပြတ်ွယ်ပါတယ်။ရှင်သာမှုအတွက်တချို့ချက်တွေလိုပါတယ်။အကြီးအသေးမြင်မှားတဲ့ ပြည်သူတွေအတွက်တကယ်အတန်နဲ့ပေါ်ပေါက်လာနေတဲ့စီးပွားရေးနဲ့လူမှုကိစ္စရပြီးပုံမှာတုံ့ပြန်ဆုံးဖြတ်နိုင်တဲ့စွမ်းကြီးအစရှိတာတွေကအဲ့ဒီအချက်အချို့တွေမှာပါရှိကြပါတယ်။တမန်တော်ဂျိုးဘိုင်ဒန်ကတော့ဒီမိုကရေစီဆိုတာမတော်စချက်မလားဘူး။တစ်ပြင်းတစ်နေရာလို့ပြောသွားပါတယ်။တနည်းပြောလို့ရှိရင်ဒီမိုကရေစီစနစ်တစ်ခုထူထောင်မယ်ဆိုတာဒီမိုကရေစီပေါ်ယုံကြည်ချက်ကြီးမားတဲ့နိုင်ငံရေ တဲ့လူဖွဲ့စည်းဖြစ်ဒီမနိုင်ငံကိုအမြန်ဆုံးပြောင်းလဲနိုင်ကြပါစေကျွန်တော်တမောပန်းပ
ါဦးတင်မောင်တန်းဆွေးနွေးတင်ပြပေးခဲ့တဲ့ကမ္ဘာဒီမိုကရေစီအခြေအနေနဲ့ဒီမိုကရေစီထိပ်သီးညီလာခံအကြောင်းတင်ဆက်ပေးခဲ့တာပါရှင် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vionews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ endlink ဖြစ်တဲ့ endlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ကနေစနေညပိုင်းမြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထိုးမှုသတင်းတွေကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုအမေရိကန်ပြည်ထောင်စုကထပ်ပြီးအရေးယူတန်းခတ်ဖို့လှုံ့ဆော်နေပါတယ်။ကရင်ပြည်နယ်မြောက်ရီခိုင်နယ်က၄ကီကွန်နဲ့အနီးတစ်ဝိုင်မှာစစ်ကောင်စီတပ်တွေနဲ့ KNU အပါအဝင်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်စက်ဖြစ်နေပြီးဒေသခံတွေစစ်ပေးလို့ရထွက်ပြေးနေကြရပါတယ်။ဒီလိုတစ်ပတ်အတွင်းသတင်းတွေကိုနားလည်တဲ့ကိုသားညင်တို့ကပြောပြပေးမှာပါ။
တုံးနိုင်ငံခီးစင်းနဲ့အာရှဒေသကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံခြားဝန်ကြီးအန်သနီဘလင်ကင်ကမြန်မာနိုင်ငံအရေးအလေးပေးပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ရင်းအာဏာသိမ်းစစ်ကောင်ဆောင်တွေကိုထပ်ပြီးတော့ဖိအားပေးနိုင်မယ့်ခြေလှမ်းတွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကလှိလသုံးသပ်နေတယ်လို့ဝန်ကြီးဘလင်ကင်ကပို့ထိုးနေကပြောပါတယ
်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးလူပုဂ္ဂိုလ်တိုးချင်းအနေနဲ့ရောအစုအဖွဲ့လိုက်ပါထပ်ပြီးအရေးယူနိုင်မယ့်နည်းလမ်းတွေကိုရှာဖွေမှာဖြစ်တဲ့အတွက်လာမယ့်သတင်းပတ်တွေကအလွန်အရေးကြီးတဲ့ကာလဖြစ်ပါလိမ့်မယ
်။ဆီအာနာသိမ်းပြီးတော့ဆယ်လတာကာလအတွင်းဆန္ဒပြသူတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်မှုတွေနဲ့အဖမ်းအစည်းတွေပိုဆိုးလာတယ်လို့လည်းဝန်ကြီးဘလင်ကင်ကမလေးရှားနိုင်ငံခြားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာနဲ့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုခဲ့တာပါ။ထပ်ပြင်းဟရွန်ဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေဆက်ပြီးတော့ဖိနှိပ်နေတဲ့လောရကိုလည်းဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်မလားဆိုတာကိုအမေရိကန်အစိုးရကအလေးထားတုံ့တန်နေတယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာအစိုးရပိုင်ရင်းနှီးတဲ့တန်းွေတူဖို့ရေးလုပ်ငန်းတွေအပေါ်အရေးယူတန်းခံနိုင်တဲ့အလားအလာနဲ့ပတ်သက်လို့တည်င်းထောက်တွေရဲ့မေးမြန်းချက်ကိုတော့ဝန်ကြီးဘလင်ကင်ကဖြေကြားမသွားပါဘူး။နိုင်ငံပိုင်ရင်းနှီးတဲ့တဘာဝတန်းွေလုပ်ငန်းဟာမြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တာမလို့ဒီလုပ်ငန်းပိုင်းကိုအရေးယူတန်းခတ်ဖို့လူခွင့်ရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါ။ခရီးစဉ်တစ်ထောက်အဖြစ်အင်ဒိုနီးရှားကိုရောက်ခဲ့တဲ့အချိန်မှာလဲမြန်မာစစ်ကောင်စီကိုဖိအားပေးရေးမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဝန်ကြီးဘလင်ကင်ကအင်္ဂါနေ့ကပြောဆိုခဲ့ပါတယ်။ မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒအတိုင်းငြိမ်းချမ်းစွာအပြေရှာနိုင်ရေးပြည်ပေါင်းဆောင်ပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆုံဆွေးနွေးမှုတွေလုပ်ဖို့အကြံပြုချက်ပါဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီမှုငါးရပ်ကိုဆက်ပြီးတော့အကောင့်ထည့်ဖော်သွားမယ်လို့လည်းဝန်ကြီးပလင်းကပြောဆိုသွားပါတယ်။ဒါအပြင်တရားလှည့်လို့ဖန်ဆီးထားသူအားလုံးပြန်လို့ပေးဖို့
သုဒ္ဓချင်းဆန္ဒမှုအကူအညီတွေလိုအပ်နေသူတွေရှိအယောက်ပိုပေးနိုင်ဖို့နဲ့ဆန္ဒပြသူတွေအပေါ်အကြံဖက်နိုင်နေနေတာကိုရပ်ပြီးဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့ဝန်ကြီးပလင်ကင်ကထားလောင်းတိုက်တွန်းသွားပါတယ်။ခီးစဉ်အတွင်းလိုက်ပါလာတဲ့အမေရိကန်စာနယ်ဇင်းအဖွဲ့ဝင်တို့မှာကိုဗစ်ပိုးကူးခံထားရတာကိုတွေ့ရှိခဲ့တဲ့အတွက်မလေးရှားကနေထိုင်းနိုင်ငံကိုသွားမဲ့ခီးစဉ် ွယ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံဆိုင်ရာကုစရေတစ်ကိုခန့်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပတ်ဆိုဟွန်ကိုမြန်မာထူးကုစရေဖြစ်ခန့်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆမ်ကဒီဇင်ဘာလ15ရက်နေ့မှာတီးပြပြောဆိုခဲ့တာပါ။ဒူဝင်ကြီးချုပ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့မစ္စတာပတ်ဆုံခွန်ကိုအာဆီယံဆိုင်ရာမြန်မာကုစရေဖြစ်ခန့်မယ်ကြောင်းဖနမ်မြင်မျိုးတော်မှာကျင်းပတဲ့အာဆီယံဥက္ကဋ္ဌကျန်းသစ္စာကျင်းပပွဲမှာဝန်ကြီးချုပ်ဟွန်ဆန်ကအတည်ပြုပြောကြားသွားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့အခြေအနေတွေကိုဝိုင်းဝန်းဖြေရှာနိုင်ရည်အာဆီယံကဧပြီလမှာချမှတ်ခဲ့တဲ့ပုံသဘောတူညီမှု9ရပ်ကိုအထူးကုစရေကအကောင့်ထည့်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။မြန်မာရေးဝိုင်းဝန်းဖြေရှင်းပေးဖို့ကြိုးစားနေတဲ့အာဆီယံကုစရေနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်သွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောဆိုပါရတယ်။ဒါပေမဲ့လည်းမြန်မာကုစရေဖြစ်တောင်းယူထားတဲ့ဘရူနိုင်းဒုတိယနိုင်ငံရေးဝန်ကြီးအရဝင်ယူဆက်အနေနဲ့မြန်မာနိုင်ငံလေးကိုတွားရောက်ခွင့်ပြုဖို့တောင်းဆိုထားပေမဲ့စစ်ကောင်စီဘက်ကဝင်ခွင့်မပြုခဲ့ပါဘူး။အာဆီယံဥက္ကဋ္ဌတောင်းယူလိုက်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကမြန်မာနိုင်ငံကိုဇန်နဝါရီလ9ရက်နေ့ရှေ့နေ့မှာတွားရောက်မယ်လို့လည်းပြောပါရတယ်။ဥက္ကဋ္ဌတဦးအနေနဲ့အာဆီယံအသင်းကြီးကိုစီးလုံးညီညွတ်တဲ့မိသားစုတစ်ခုလိုဖြစ်အောင်ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ကပြောပါရတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဒီဇင်ဘာ17ရက်ကနေ19ရက်နေ့ခီးစဉ်နဲ့ရောက်ရှိနေပါတယ်။လူအခွင့်အရေးအထူးကိုယ်စားလှယ်တာဝန်နဲ့ရိုဟင်ဂျာဒုက္ခသည်စခန်းစီကိုပထမဆုံးအကြိမ်ဖြစ်သွားရောက်နေတဲ့မစ္စတာအန်ဒရူးစ်ကလူမျိုးရုံတပ်ဖြတ်မှုဆန်ဆန်အကြမ်းဖက်မှုတွေနဲ့တိုက်ခိုက်ခံခဲ့ရတဲ့ရိုဟင်ဂျာတန်းလောက်အသက်ဆုံးထွက်ပြေးခဲ့ရတယ်ဆိုတာကဘာကမမေ့တင်မို့လို့ခီးစဉ်မတိုင်ခင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ဟာဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကိုအရင်ရောက်ရှိပြီးမှအဲ့ဒီကနေကော့ကစ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မကြသေးခင်ကမှရိုဟင်ဂျာတွေရှစ်ပြောင်းနေထိုင်နေကြတဲ့ဘာဆန်ညာကျွန်းစီကိုတွားရောက်ခဲ့တာပါ။ဒီခီးစဉ်မှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေ၊ကုလသမဂ္ဂအရာရှိတွေ၊အကြက်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပါတွေ့ဆုံဖို့အစီအစဉ်ထားတာပါ။မြန်မာလူအခွင့်အရေးကိုစစ်တပ်ကချိုးဖောက်နေချိန်မှာနေအိမ်ကနေအသက်လူထွက်ပြေးခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုကမ္ဘာအတိုင်းဝိုင်းကဝိုင်းဝန်းကူညီဆောင်ရှောက်ဖို့အလွန်အရေးကြီးပါတယ်လို့လည်းလူအခွင့်အရေးအထူးကိုယ်စားလှယ်ကအကြံပြုပြောဆိုပါတယ်။ခီးစဉ်အတွင်းတွေ့ရှိချက်တွေကတော့2022ခုနှစ်မတ်လမှာကျင်းပမယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်သွင်းမဲ့အစီအခံစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။
2021ခုနှစ်တွင်ကဘာဒူဝမ်ဖမ်းဆီးခါရတဲ့ဒရင်တောက်20ရာနှုန်းအထိတိုးလာပြီးတော့စုစုပေါင်းအဖမ်းခါရတဲ့ဒရင်တောက်900ဝန်းကျင်ရှိတဲ့ထက်ကမြန်မာနိုင်ငံဟာတရုတ်နိုင်ငံပြီးလို့ရှိရင်ဒရင်တောက်တွေအများဆုံးအဖမ်းခါရတဲ့ဒုတိယနေရာမှာရှိနေပါတယ်။နေစီမချသေးတော့မြောက်ဖွဲ့ RSF ကဒီနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်စာထဲမှာတော့အဖွဲ့ထူထောင်ပြီးတော့26နှစ်အတွင်းမှာဒီနေ့ဟာဒရင်တောက်တွေအဖမ်းခါရတဲ့စံချိန်တင်အမြင့်ဆုံးနှစ်တစ်ခုဖြစ်တယ်ဆိုပြီးတော့ကြေညာပါတယ်။နိုင်ငံတကာသတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ RSF ရဲ့အစီအစဉ်သားအရ2021ခုနှစ်အတွင်းကမ္ဘာတစ်ဝန်းအဖမ်းခါရတဲ့သတင်းတောက်ပေါင်း488ဦးရှိနေတာပါ။ဒီမိုကရေစီတောက်စုဆန္ဒပြသူတွေအပေါ်မှာတက်ဆိုင်ရာဆွေးနွေးပိုင်းကနှင်းနင်းလာပြီးပို့ပြီးတော့တိုးလာတဲ့အတွက်သတင်းသမားတွေခုလိုပို့ပြီးတော့ဖမ်းဆီးခါရတာလို့လည်းအစီအစဉ်သားမှာထောက်ပြပါရယ်။ကိုယ်ပိုင်ဦးချုပ်ခွင့်တစိတ်ပိုင်းအရဟောင်ကောင်ကျွန်းရဲ့ဒီမိုကရေစီတောက်စုဆန္ဒပြမှုတွေကိုထိန်းချုပ်တဲ့အနေနဲ့တရုတ်ပြည်ပကြီးကပြသန်းခဲ့တဲ့ဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့တရုတ်နိုင်ငံမှာတော့သတင်းတောက်ပေါင်း128ဦးထိဖမ်းခံခဲ့ရပါရယ်။မြန်မာနိုင်ငံမှာတော့ရွေးကောက်ခံဒီမိုကရေစီအစိုးရလက်ထက်ဖမ်းဆီးထိန်းသိမ်းခါရတဲ့ဒရင်တောက်က2ဦးရှိခဲ့ရတာနေပြီးတော့ဆက်လာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းခံရသူ53ဦးထိရှိလာတယ်လို့အစိုးရကဖော်ပြပါရယ်။မြန်မာပြည်နယ်တတိယနေရာမှာဗီယက်နမ်က43ဦး၊ဘယ်လာရုစ်က32ဦးနဲ့ဆော်ဒီအာရေဗီယားက32ဦးအသီးသီးရှိပါရယ်။အဖမ်းခံရတဲ့အမျိုးသမီးဒရင်တောက်တွေလည်းမနှစ်ကထက်3ဆလောက်စံချိန်တင်မြင့်တက်လာပြီးတော့အယောက်60ထက်မနည်းရှိတဲ့အကြောင်းအစိုးရကဖော်ပြပါရယ်။ဒီကမ္ဘာလုံးမှာဒရင်တောက်တွေဒီနှစ်တည်းအသက်ခံရတာကတော့46ဦးရှိပြီးတော့အရှိလေပဲပြိပခနောက်ပိုင်းအနည်းဆုံးအဆင့်ကိုကြာဆင်းလာပါတယ်။တိဆုံးသူအများစုကလောက်ကြံခံခဲ့ရတာလို့လည်း RSF ချင်းကလာမှာပြောထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ထဲကKNU ကရင်အမျိုးသားအစည်းအရုံးတမဟာ6ထိန်းချုပ်တဲ့ဒေသတွင်မြန်မာစစ်တပ်နဲ့KNU တပ်တွေတိုက်ပွဲဖြစ်ပွားလာကြောင်းဒေသခံရွာသားရှိရာလောက်ထိုင်းနိုင်ငံဘက်ခေလုံးနေတဲ့အကြောင်းကရင်ဒေသခံတရင်ရွက်ကဗီအိုအေကိုပြောပါရယ်ဒီစင်မှာ15ရက်နေ့ကလေးကီကော်မြို့တဲထဲကိုစစ်ကောင်စီတပ်တွေဝင်ပြီးတော့အဲ့ဒီမှာခေလုံးနေတဲ့အနယ်တွေလွတ်တော်အမှတ်အုပ ကျွန်တော်တို့အနေနဲ့ဒါပဒူးမှဒါသူတို့ကိုအမှန်ငမ်းပြီးတော့ဆက်ပြီးတော့ထွက်ပြေးနေကြတာပါ စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းမီနယ်ဖက်မှာလည်းဒေသခံကာကွယ်တပ်တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေဆက်တိုက်ဆူဆူလို့ပေါ်ပေါက်နေတာပါချင်းမီနယ်ထန်းတလာမြို့မှာပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလအတွင်း၁၂ကြိမ်ထက်မနည်းမီးလောင်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့လူတွေမြို့ပေါ်မနေရတော့ဘဲနဲ့ခြေလက်ဒေသနဲ့နေဆက်ဘက်ကိုတင်းရှောင်လာတာပါတိုက်ပွဲတွေကြောင့် ကျွန်တော်တို့အနေနဲ့ဒါပဒူးမှဒါသူတို့ကြားတိုက်ပွဲဖြစ်ပေါ်မှုကြောင့်ချင်းပြည်နယ်မှာကလေးငယ်အမျိုးသမီးတွေအပါအဝင်လူဦးရေ9000ကျော်စစ်ဘေးတန်းရှောင်နေရတယ်လို့ချင်းဒုက္ခတဲ့ကော်မတီတို့ရဲ့အစီအမံလည်းဖော်ပြထားပါတယ်။ဒေသအတော်များများမှလည်းစစ်တပ်နဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေမပြတ်ရှိနေတာကြောင့်စစ်ဘေးရှောင်ပြည်သူတွ ကျွန်တော်ချောင်းမို့ပြီးတော့မှကလေးတငယ်တွေရဲ့ပညာကြီးပေါ့အဲ့ဒီဥစ္စာလိုအပ်တဲ့ပြီးတော့မှရိတ်ခါအပိုင်းပြောရမယ်ဆိုရှင်ကျွန်တော်တို့ကုံချောက်စားပေးခောက်ဆွဲချောက်အဲ့ဒါတွေကအရင်လိုအပ်တယ်စီးပြီးပစ္စည်းတွေဝယ်ယူလို့လည်းမရတော့မှလို့လည်းမရတော့အဲ့လိုမျိုးကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရင်နှိမ့်နိုင်ရမှုရောယူအန်အိုချာကဒီချိန်မှာ၁၆ရက်နေ့မှာထုတ်ပြန်လိုက်တဲ့မြန် င်းမြန်မာနိုင်ငံတွင်အခြေအနေတွေပိုးပြီးတော့ယူရင်းလာနေတယ်လို့ထောက်ပြထားပါတယ်။ခရီးရန်ဘုရားကျောင်းတွေနဲ့အဆောက်အုံတွေမိရှုဖျက်ဆီးခံရတယ်လို့ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရတယ်လို့လည်းဖော်ပြထားပါတယ်။ဖေဗရူလာတရနေ့ကနေဒီဇင်ဘာ10ရက်နေ့ထိဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်ပြည်သူ1300ထက်မနည်းအသက်ခံခဲ့ရသလိုပဲလူပေါင်း3သိန်းနီးပါးနေရဆုံးခွာထွက်ပြေးခဲ့ရတယ်လို့လည်း UN OCHA ရဲ့အနည်းချုပ်ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။တုံးနိုင်ငံက
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုနန်းလောင်နဲ့ကိုသားညုံတို့ပြပြပေးသွားတာပါ။အခုဆက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကြည့်ကြအောင်ပါ။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုဘက်ကအရှိပိုင်းကိုဦးတည်ချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်ရုရှားဘက်ကစီးရီးအရာတုံ့ပြန်မယ်လို့သတိပေးသွားပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒီသတင်းပတ်အတွင်းစံချိန်တင်လောက်အောင်များပြခဲ့ပါတယ်။ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမန်းညွညွလင်းကပြပြပေးပါရှင်။
အမေရိကန်အစိုးရလုပ်ငန်းတွေလဲပတ်ဖို့ပေးတင်ပေးလိုက်တာတွေဆက်ပြေးနိုင်အောင်အစိုးရအသုံးစရိတ်ဂျွေးမီပမာဏတိုးရေးကိုအမေရိကန်အောက်လွှတ်တော်ကဒီသတင်းပတ်ထဲမှာပဲအတည်ပြုလိုက်ပါတယ်။ Republican နဲ့ Democrat Party တစ်ဖက်စီရှိတဲ့လွှတ်တော်အမတ်အရေးအတွက်နီးပါးအတိုင်း Democrat ဘက်ကအများစုမဲနဲ့အတည်ပြုလိုက်တာပါ။အစိုးရရယူနိုင်တဲ့ဂျွေးမီပမာဏတိုးရေးကိစ္စပါတီနှစ်ရက်အကြာလနဲ့ချီသဘောထားကွဲလွဲခဲ့ပါတယ်။အခုလွှတ်တော်နေရာစလုံးကအကြည့်ပြုလိုက်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးလိုက်ပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ221မဲ၊ကန့်ကွက်မဲ209မဲနဲ့အတည်ပြုခဲ့တာဖြစ်ပြီး Republican ဘက်ကအမတ်တဦးပဲ Democrat နဲ့ပေါင်းထောက်ခံခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Democrat အမတ်90ကထောက်ခံပြီး Republican အမတ်49ယောက်စလုံးကကန့်ကွက်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဥပဒေအရအစိုးရကျင်းမြေရယူနိုင်တဲ့ပမာဏကိုဒေါ်လာ 1.5 ထရီလီယံထပ်တိုးဖို့ဆုံးဖြတ်လိုက်တာပါ။ American အစိုးရလုပ်ငန်းဆောင်တာတွေအတွေ့2022ခုနှစ်ကြာကာလရွေးကောက်ပွဲတွေကျင်းပမယ့်အခြေအနေတွေနဲ့2023ခုနှစ်အထိလည်ပတ်နိုင်အောင်အသုံးစရိတ်ခွင့်ပြုလိုက်တာလို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောဆိုခဲ့ပါတယ်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုဘက်ကအရှိပိုင်းကိုဦးတည်ချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်တော့ရုရှားဘက်ကလည်းစီရေးအရာတုံ့ပြန်မှာဖြစ်တယ်လို့ဗျူဟာမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်ဆိုပြီးထိတ်တန့်ရုရှားတန်တမန်တဦးကဒီသတင်းပတ်အတွင်းမှာသတိပေးလိုက်ပါတယ်။ရုရှားဘက်ကခမန်းကြီးတပ်ဖွဲ့ဝင်တသိန်းလောက်ချထားတဲ့ယူကရိန်းနယ်စပ်အနီးမှာရုရှားစီရေးလှုပ်ရှားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတာကိုဖြေလျှော့ရေးအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အရင်သတင်းပတ်ကဗီဒီယိုကွန်ဖရင့်နဲ့နှစ်နာရီကြာဆွေးနွေးခဲ့ကြတာပါ။
ဒီလိုဆိုနေပြီးရပိုင်အတွင်းမှာပဲအခုလိုရုရှားထိပ်တန်းတန်တမန်ကပြောလာတာဖြစ်တာကြောင့်ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေအကြားထိပ်တိုက်တွေ့ဖို့အနေထားပေါ်ဆိုလာတာပါ။ယူကရိန်းခရိုင်းမီးယားဒေသကိုနှစ်ထောင်စလီခုနှစ်မှာရုရှားကကျူးကျော်သိမ်းပိုက်တယ်လို့နောက်ရုရှားနဲ့နေဆက်ချင်းထိနေတဲ့ယူကရိန်းရှေ့ပိုင်းဒွန်ဘတ်ဒေသရဲ့အများစုကိုသိမ်းယူခဲ့တာပါ။ ဒီတိုင်းမှာပဲခရိုင်းမီးယားဒေသမှာယူကရိန်းတပ်တွေကတန်ချက်ကကားတိုက်လာရင်ခုခံနိုင်မဲ့စစ်စင်ရေးတွေလှုပ်ဆောင်တဲ့ရုပ်တံဖိုင်ဒီသတင်းပတ်ထဲမှာထွက်လာပါတယ်။ပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်ဖို့ယူကရိန်းတပ်သားတွေကတနက်တွေပြင်ဆင်နေကြောင်းပြသထားတဲ့ဒီရုပ်တံဖိုင်ကိုယူကရိန်းတပ်ပေါင်းစုစစ်စင်ရေးကထုတ်ပြန်ခဲ့တာပါ။ယူကရိန်းရှေ့ပိုင်းဒွန်ဘတ်ဒေသမှာစစ်ဖြစ
ဒီအိုလံပစ်ပွဲတွေပြိုင်ပွဲဝင်နိုင်ငံတကာအာကစားသမားတွေအနေနဲ့အင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုမယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ ဂရိတ်ဖိုင်ဝေါ်လို့ခေါ်တဲ့တရုတ်နိုင်ငံသားကတင်ပြမိရတမားတွေတဲခုမဲ့ဟိုတွေတွေအပြင်တခြားနေရာတချို့မှာပါအင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုဖို့တရုတ်အစိုးရကအတည်ပြုထားတဲ့အကြောင်းနိုင်ငံတကာအိုလံပစ်ကော်မတီကဗီအိုအေကိုအီးမေးလ်ကတဆင့်အတည်ပြုပြောဆိုပါတယ်။အမျိုးသားလုံခြုံရေးကိုထိခိုက်စေနိုင်တယ်လို့တရုတ်အစိုးရကယူဆပြီး ကန့်တတ်တားမြစ်တဲ့နည်းပညာတွေအကောင်အောင်တရုတ်နိုင်ငံကစဲဆူးနေချီပြီးစူးစမ်းဆောင်ရွက်လာခဲ့တာဖြစ်ပါတယ်။တထောင်960ခုနှစ်တရနမင်ရင်းပြင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုအောင်းမေပွဲအဖြစ်ခွင့်ပြုချက်မရဘဲကျင်းပခဲ့တဲ့ဖျောင်းနိုင်မီးထွန်းညှိပွဲမှာပါဝင်မှုနဲ့ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်ကြီးထင်ရှားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဂျင်မီလိုင်းကိုဒီသတင်းပတ်အ
ကျွန်တော်တို့အနေနဲ့ဒါပဒူးမှဒါသူတို့ကိုခွင့်ပြုချက်မဲ့စီဝေးမှာပါဝင်လာရေးလှုပ်ဆောင်မှုနဲ့အပြစ်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကအစီအစဉ်ချခဲ့တာပါရှင်းနေတန်ကိုထောင်ဒဏ်12လနဲ့တရင်တော်ဟောင်းဟိုကိုတော့ထောင်ဒဏ်6လအဖြစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ 2024年4月4日，阿卡纳平壤一周半亩，这要开幕，他们后来的车队队要弄手就杀开的十五人嘛，都罗东乌巴文开在阿皮巴的，站内队长弄啥子阿乌过来，他们离拉卡尼塞离拉提，他们弟弟查马开巴的。 American Pian Sukan de Kipine Madi Drin Patrin, Lisa Namau Taikai Kevare, Lisa Namau Netu, Taikai Kere, Mondain Dango, Mayfield Net, Dawson Spring Munamuma, Ajija Kangayavare. A PSC Rejapiane, Tudang Ye Giovanni Arigo, Tamra Biden, Lilan Tishugebi, Attention Jaye Durego, Didrin Pat Nau Maima, Abis Gapio Kevare. Lisa Namau Aku Dose Jos, Zatai Taikai Kera Jong, Kentucky Pinene, Anina Pinerima, Luang Ayao Shisere Mene, Tisonga Abi, Tao Mong Yasa, Ome Ime Pikayavare. Didrin Pat Nau Maiti Mondain Jan, Tinene Arima, Yasin Miri Piatang Nise Pipare. Kentucky Pine, Siwai Lunga, Natang Guilao, Yasin Mijoyo Nebian Yaki Babu. Listen among it, GJ Kangayare Dre, Jesse Social Mutamuga, Dola Nga Pilia Lauti Shinane, Lule, Pine Dawin Shidriga Kaman Tabai. Britain and Yama Coronavirus for Gusa Muha, Dida Dimba Dre, Sanjay Dela of Yapta Gabi, Omicron Biza, Mugue, Gobi Yoga, Gusa Muri, Christmas Alaya Yadima, Bobi Sola Mebo Shide Lu, England Jamaitana, GJ Gadi Babi Yosuvae. Aku Britima Gusa Muno Ha, Dinis and Waila now by Gusa Muno, Pianya, Tamacha Day, Sachau Yaga no Budula Rapipari. Britain and Yama Gobi Gusa Muno, Yanya Larata. Britain and Allah do Alon Tita Quenibone, a two quimputa do Rigoda, Britainani, Piendugo, La Quimpibo, Pietinanga, Dithin, but now my margin are like by
Pian the Nangama Pierre Din Bati Omicron Yogue Gujao, a tea putadu a young nearly said Joshi Dari Pipime, Daga Britain Nessayan, near the Ebamana Pipari. American Biansu, Dine, those at Chopinema, Omicron Mu, Bizakwe, Coronavirus, Triabi, COVID 19 Yoga, Gusemu, Aloye, Doya Gaino Pitello, American Yoga, Tinto Yene, Gagwe Tana, CDC Director, Rosha Walensky Gapio Mare, the Chopinerima, Gusemu, Nomia Mabi, New York and New Jersey Pinerima, Satoya Gaino Tishinide, Lule Suvai, Gagwe Nalone, Api Gagwe Turaha, Pisa Mugwe virus go taipu a tiaoson pietao, CDC Director Rosha Walensky, Gusa Yoga Dake Junjin Pinyash and Doctor Anthony Fauci-Rua, Didrin Patema Biosu Tawaishi.
The veteran, Tayan Nagan Gathering Nego, Manu Nulin Susie Tisapi Kerabashi.
Pisa Jan Corona Puga, Pajan Tri Taya Mavale. Corona Bokusemuga, Edipu, Lupu Kanaye, Kalasigo, La Dreka Dalane Savai. Protein Latin Liriga, Classimashi, J. Lirigula Tipari, and when Guizarama Tipau. Tare Classia Pugo, Tudego, Bewin like Bari. Tima Poga, Pomia, or Salopari. Elo Poyaka, the Chupuriga, Ponuma Tripin, and Nene Luedora, Pizap Yangari Tipari. The Chumarimuga, Protein Latin Nima Tipari. The ချိုးကသွားချိတ်တဲ့အခါပူရောင်လွဲချော်သွားပြီးပါတယ်။တချို့ကပူပြော်အဝင်ခွင့်ကျဖြစ်စီပါတယ်။ဂျီရိုပိုကူးဆက်မှုပုံမြန်စီတာပါ။ဒါကြောင့်ဗြိတိန်တာအာဖရိကနဲ့ဘရာဇီးတို့မှာဗီဇာပြောင်းဖို့ကကလပ်စီတွေနဲ့မြင်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စီပါတယ်။ဗိုင်းရပ်စ်ပေါ်တခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကဗြိတိန်လက်တံတွေကို ကျင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကဆိုရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးတဲ့မဝင်အောင်တားတဲ့ပရိပစ္စည်းကိုခုတ်ခံစွမ်းအစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါမှမဟုတ်ကိုခံစွမ်းအစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိ
ွမ်းနိုင်ပါသည်
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုဦးတင်မောင်တန်ကဆက်ပြီးပြောပြပေးပါမယ်ရှင
်။ COVID-19 ကူးစက်မှုဆက်လက်တက်နေတာဟာကာကွယ်ဆေးကိုမညီမညဖြန့်ဝေနေရတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကပြောပါတယ်။ကာကွယ်ဆေးကတစ်မျိုးတည်းမဟုတ်အမျိုးမျိုးထုတ်နိုင်ခဲ့တာကသိပ္ပံပညာရဲ့အောင်ပွဲဖြစ်ပေမဲ့ကာကွယ်ဆေးကိုမညီမညံ့ဖြန့်ဝေနေရတာကတော့လူသားမျိုးနွယ်တရားလုံးရဲ့ကြဆုံးမှုဖြစ်ပါတယ်လို့သူကပြောပါတယ်။ကမ္ဘာမှာကြုံနေရတဲ့ COVID ကပ်ဘေးက2024ခုနှစ်ထိကြုံနေရနိုင်တယ်လို့ COVID ကာကွယ်ဆေးအဓိကထုတ်လုပ်နေတဲ့ Pfizer Company ကခန့်မှန်းပြောဆိုပါတယ်။အသက်နှစ်နှစ်ကနေ၄နှစ်ထိရွယ်ထုတ်လုပ်တဲ့ COVID ကာကွယ်ဆေးဟာသူတို့မျှော်မှန်းထားသလောက်ခုခံစွာအားမရှိဘူးလို့လည်းပြောပါတယ်။စစ်ကောင်စီအစိုးရရဲ့ဒီမိုကရေစီရဲ့အားထုတ်မှုတွေကိုချီးကျူးလိုက်ပြီးအာဏာသိမ်းတာဥရီနဲ့အညီဖြစ်တယ်လို့ဂျပန်ဆွေးအဝန်ကြီးဟာဟီဒီယိုဝါတာနာဘေကပြောကြားလိုက်ပါတယ်။ဂျွန်လ30ရက်နေ့ကဂျပန်မြန်မာအသင်းရဲ့ပုံမှန်အစည်းအဝေးမှာအသက်89နှစ်ရှိပြီဖြစ်တဲ့မစ္စတာဝါတာနာဘေကအခုလိုပြောကြားလာဖြစ်တယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်။လူခွေရဲနဲ့နိုင်ငံသားမူဝါဒလေးလာရေးအဖွဲ့တွေကတော့ဝါတာနာဘေရဲ့ပြောဆိုချက်တွေဟာလူသတ်မှုတွေနဲ့လူခွေရဲ့ချိုးဖောက်မှုတွေကိုမျက်ကွယ်ပြုပြီးအနာသိမ်းတာတရားမျှတကြောင်းစင်ကြေပေးနေတာပဲဖြစ်တယ်လို့ပြောကြလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার တို့နျူကလ িয়ার ရေးဆွေးနွေးနေကြရမှာတောက်ကြံတွေကပြီးဆုံးသွားတဲ့နောက်ဆုံးဆွေးနွေးပွဲမှာတော့အတန်အသင့်တိုးတက်မှုတွေရှိနေတယ်လို့အမေရိကန်နိုင်ငံကပြောပါတယ်။ဒါပေမဲ့ဆက်လက်ပြီးသဘောတူအောင်လုပ်လုပ်ကြရမှာအများကြီးကြံနေသေးတယ်လို့လည်းဆိုပါတယ
်။တရင်ကျေးဇူးကိုဥတည်မောင်တပ်ပြပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonathan Cummins နဲ့ Nick
Ivan Nocto Chipare, Jamaga Lemaba, Dina season ago down when you disappear Haraba, Vio American than yes, and in Yavan Yamaba that season ago, Yako Nagani Senai, Lido Mida Sako, Nasanga, Tonsan in a Lila Mida, Tiago Zerugani, Atan Big Haraba, Vio Ego Nato da Singer, Jolet, two beds to Jamare, Toda Shinanagua, Nama Pidu Bida, Along Bay, and near Kate, Kinya Miro, Luyas and Natio Abazition.
This program has come to you from the Voice of America, Washington.